တနင်္ဂနွေနေ့မနေ့ဖက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်ပြည်ထောင်စုအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်မှာတနက်နေ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တာမှာတနက်သမားအပါအဝင်9ယောက်သေဆုံးသွားပါတယ်။ Santa Barbara မြို့ကကယ်လီဖိုးနီးယားတက္ကသိုလ်ကျောင်းဝင်းသားမှာစနေနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့နောက်ထပ်9ယောက်လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ BMW ကားတစ်စီးပေါ်ကနေပြီးတော့ဒီလမ်းပေါ်မှာတွေ့တဲ့သူတွေကိုပြစ်ခတ်ခဲ့သူနဲ့ရဲတွေကြားမှာလည်းအပြန်အလှန်ပြစ်ခတ်မှု2ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်တနက်သမားရဲ့ကားကရပ်ထားတဲ့ကားကိုတိုက်မိပြီးတော့ရပ်သွားခဲ့တယ်လို့ရဲအရာရှိတယောက်ကပြောပါတယ်။တနက်သမားရဲ့ကောင်းမှတနက်ဒဏ်ရာနဲ့တေဆုံးနေတာကိုတွေ့ရပေမဲ့ဒီဒဏ်ရာဘလို့ရခဲ့တယ်လဲဆိုတာကိုတိတိကျကျမသိရသေးပါဘူး။အမျိုးသမီးတယောက်ရဲ့ညှင်းပယ်ခြင်းခံရတဲ့အမျိုးသားတယောက်ကလက်တုံ့ပြန်မယ်လို့ပြောကြားထားတဲ့ YouTube ဗီဒီယိုနဲ့ပြစ်ခတ်မှုဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့ Santa Barbara ခရိုင်ရဲအရာရှိ Bill Brown ကပြောပါတယ်။တနက်သမားဘသူဘဝဖြစ်တယ်ဆိုတာအာဏာပိုင်တွေဘက်ကအတိအပြုပြောကြားခြင်းမရှိသေးပါဘူး။ဒါပေမဲ့ပြစ်ခတ်ခဲ့သူဟာသူ့ရဲ့သားဖြစ်တယ်လို့ယုံကြည်တဲ့အကြောင်း Hollywood Director Peter Roger ကရှေ့နေကနေတဆင့်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဆက်ရောဂါကုသမှုခံယူနေရတဲ့ဒီအသက်22နှစ်အရွယ် Elliot Roger ကပြစ်ခတ်မှုတွေကိုလုပ်ခဲ့တာဖြစ်မယ်လို့ပြောကြားခဲ့ပါတယ်။ဒါရိုက်တာ Peter Roger ဟာ The Hunger Games ဆိုတဲ့ရုပ်ရှင်ကိုရိုက်ကူးခဲ့တဲ့လက်ထောက်ဒါရိုက်တာဖြစ်ပါတယ်ရှင်။